အမေရိကန်ကချေညှပ်ထားတဲ့ဂျူးလေးကိုအောက်တိုဘာလ၁၈ရက်နေ့အနည်းပေးဆက်ဖို့ပြက်ကွက်ရတဲ့အခြေအနေဆိုးကြီးကိုဆောင်ရွက်နိုင်ရေးအတွက်ငွေချေးနိုင်တဲ့ပမာဏကိုတိုးမြှင့်ဖို့ဒီမိုကရက်တွေကကြိုးစားနေတာကိုရီပပလီကန်တွေကတားဆီးပိတ်ဆို့နေတဲ့ပေါ်သမ္မတဂျိုးဘိုင်ဒန်ကတင်းလာလိမ့်မှာပြစ်တင်ဝေဖန်ခဲ့ပါတယ်။ငွေချေးနိုင်တဲ့ပမာဏကန့်သတ်ချက်ကိုမတိုးဘူးဆိုရင်အောက်တိုဘာလ၁၈ရက်နေ့မှာအမေရိကန်အစိုးရငွေပြတ်ပြီးပေးစရာရှိတာတွေမပေးနိုင်တဲ့အခြေအနေရောက်သွားမှာပါ။ကျေးဝေပြန်မဆက်နိုင်တဲ့အခြေအနေနဲ့ပထမဆုံးအချိန်အဖြစ်မကြုံရဘူးလို့သူအာမမခံနိုင်တဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။ကျေးဝေပမာဏလက်ရှိကန့်သတ်ချက်ဒေါ်လာ 28.4 ထရီလီယံကိုတိုးမြင့်ရေးရီပပလီကန်တွေကတားဆီးမဲ့ထိန်းချုပ်မှုမရှိဘဲအထက်လွှတ်တော်ဒီမိုကရက်တွေသူတို့ဘာသာသူတို့လှုပ်ဆောင်ဝင်ပေးဖို့ကအထက်လွှတ်တော်ရီပပလီကန်ခေါင်းဆောင်မစ်မက်ကွန်ရဲ့ပုံမှာပဲမူတည်နေတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။သမ္မတဘိုင်ဒန်ကတိုင်းပြည်ကိုကယ်တင်ဖို့မကူညီခြင်းမူဆိုရင်ဖျက်ဆီးတာမျိုးမဖြစ်အောင်လမ်းပိတ်မထားပါနဲ့လို့တင်လာနေအင်ဖီရိုမှာလုပ်တဲ့တင်းစာရှင်းလင်းပွဲတွင်ရီပပလီကန်တွေကိုပြောခဲ့ပါတယ်။တမတ်ရမှာအကျွေးပြန်မဆက်နိုင်ဘူးဆိုရင်အမေရိကန်စတော့ဈေးကွက်နဲ့ကမ္ဘာစီးပွားရေးအပေါ်စိုးရွားတဲ့တက်ရောက်မှုတွေဖြစ်လာအောင်တော့မကပင်စင်စားတက်ကြီးရွယ်ကိုအမေရိကန်တွေကိုပေးရမယ်ပင်စင်လာစားပြီးနောက်ကြတာမျိုးအစိုးရလုပ်ငန်းတွေကန်ထရိုက်ယူလုပ်နေသူတွေကိုပေးရမယ်အခကြေးငွေတွေအခြေအနေမပေးနိုင်တာမျိုးတွေကြုံလာရမှာဖြစ်ပါတယ်။